ရုရှားကယူကရိန်းကိုဝန်တိုက်တဲ့ပေါ်မြန်မာစစ်ကောင်စီကထောက်ခံပြောဆိုလိုက်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတိကျဆက်သွယ်မေးမြန်းချိန်မှာအခုလိုဖြေဆိုခဲ့တာပါ
။နံပါတ်၁ကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကန့်ဆိုင်ရေးစီကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်။အဲ့ဒါနဲ့ချက်နေရတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချုပ်ထားတဲ့ကမ္ဘာအင်အားချိန်ဝင်ချညီများကြီးမှာအင်အားကြီးနိုင်ငံတစ်ခုအဖြစ်ရပ်တည်လျက်ရှိကြောင်းကမ္ဘာကိုပြသခြင်းလိုပဲမြင်ပါတယ်။ဒါပါပဲ
။အချုပ်အခြာအာဏာပိုင်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်ကမ္ဘာတဝန်းဝေဖန်ရှုတ်ချပြီးအမေရိကန်နဲ့အနောက်နိုင်ငံများပြားကရုရှားပေါ်တန်ခတ်ရေးရမှုတွေချမှတ်ထားချိန်မှာမြန်မာစစ်ကောင်စီကတော့ရုရှားရဲ့လိုရက်ကိုထောက်ခံပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာစစ်ဘက်နဲ့ရုရှားစစ်ဘက်အကြားခိုင်မာတဲ့ဆက်ဆံရေးရှိထားပြီးအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်ဇွန်လကပဲရုရှားနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်။ဒါအပြင်နိုင်ငံတကာမျက်နှာစာမှာစစ်ကောင်စီကိုရှာရှာပပကာကွယ်ပြောဆိုတဲ့နိုင်ငံတွေထဲရုရှားဟာအဓိကနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဆီယာနာသိမ်းပြီးမြန်မာစစ်ကောင်စီကိုလက်နက်ရောင်းချမှုပိတ်ပင်ပေးဖို့ကုလသမဂ္ဂနဲ့မြန်မာပြည်ကျွမ်းကျင်သူတွေကဇက်တိုက်တောင်းဆိုထားပေမဲ့ရုရှားကတော့ဆက်လက်ရောင်းချနေစေဖြစ်ပါလေခင်ဗျ။